ဒီတစ်ဖက်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ကာလကြောင်းပြန်ဖွင့်ချိန်ကာကွယ်ရေးအပိုင်းနှစ်ကိုတင်ပြထားပါတယ်။ဒီကိုဗစ် -19 ဆက်ကူးစက်နေချိန်မှာပဲကျောင်းတွေကိုအစမ်းသဘောစဖွင့်ရတာကြောင့်ကူးစက်မှုအန္တရာယ်တစ်စုံတစ်ရာရှိနေတာကိုသတိပြုဖို့လိုတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးလိုက်ပါတယ်။ဘလို့ကူးစက်နိုင်မှုအဆင့်မှာရှိနေပြီးကျောင်းသူကျောင်းသားတွေအပြင်မိဘတွေနဲ့ဆရာဆရာမတွေကပါဘလို့ဝိုင်းဝန်းလိုက်နာဆောင်ရွက်သင့်ပါလဲ။ဒီကူးစက်မှုတွေပြန့်ဖြစ်လာမှာကိုအများစိုးရိမ်နေကြတဲ့ရန်ကုန်မြို့ကဆေးရုံကြီးရေးဘော်ဌာနရဲ့ပမောက္ခဌာနမှူးဒေါက်တာမမောဦးကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါတယ်။ဟုတ်ကဲ့ရေးဘော်ထေကူဆရာဝန်ကြီးပမောက္ခဒေါက်တာမမောဦးခင်ဗျာကျွန်တော်တို့ကိုဗစ်ကာလမှာကျောင်းတွေအခုပြန်စဖွင့်ခြင်းကျန်းမာရေးကြောင်းပြောရမှာပြီးခဲ့တဲ့တစ်ပတ်တုန်းကတော့ဆရာကြီးဒီကျောင်းသားတွေလိုက်နာမှနဲ့ဆရာဆရာမတွေအဓိကကြီးကြပ်မှတွေကိုအဓိကပြောခဲ့ကြပါတယ်ဆရာဒီတစ်ခါတော့ဆရာကြီးကျောင်းသားမိဘတွေဘက်ကနေပြီးတော့ကြိုတင်ပြင်ဆင်ပေးတင်တာတွေနဲ့ဆရာဆရာမတွေကိုယ်တိုင်လိုက်နာဆောင်ရွက်တင်တာတွေကိုအဓိကပြောမှဖြစ်တဲ့အတွက်မိဘတွေအနေနဲ့ကျောင်းမသွားခင်တဲ့ကျောင်းပြန်မှာဘာတွေပြင်ဆင်ကူညီပေးတင်လဲဆရာကြီ
းမိဘတွေကလည်းပဲကိုယ်ကလေးကိုကျောင်းထွက်ခဏဤအချိန်မှာဒီကိုဗစ်ကာကွယ်ရေးနဲ့ပတ်သက်လို့တုံတင်လိုက်တာရေသူတို့လိုအပ်မဲ့ mask တွေ face shield တွေတက်ဖို့အတွက်တက်တက်လာမတက်တက်လာတက်ဆင်ပေးတာလေ့ကျင့်ပေးတာတွေဒါမျိုးတွေလုပ်လိုက်ဖို့လည်းလိုတယ်။မှားချလိုက်ဖို့လည်းလိုတယ်။ကျောင်းမှနေရင် social distance တရားနဲ့တရားမပူးဖို့မဆော့ဖို့မကစားဖို့အုပ်စုလိုက်မဖွဲ့ဖို့ဒါမျိုးတွေမိဘရဲ့တုံ့ပြန်မှုကလည်းပဲကလေးတွေအတွက်လိုက်နာနိုင်တဲ့အချက်ပေါ့နော်။ပြည်လူတယောက်ပြောတာတဲ့မိဘရဲ့ဆရာရဲ့ပြောတာကိုကလေးရပို့ပြီးတော့နားကမ်းမှာပါ။ဒါကကာကွယ်ရေးအတွက်ပြင်ဆင်ပေးလိုက်ဖို့သူစားဖို့တောက်ဖို့လေးတွေထည့်ပေးလိုက်ဖို့ဒီဝထိုင်မှုတွေတင်ကြားပေးလိုက်ဖို့ကတပိုင်းနောက်တစ်ခုကကျောင်းလုပ်ကံနေမှာလည်းပဲကိုကလေးရဲ့အချမ်းမာရေးအခြေအနေပေါ့ကိုပူနေသလားသို့မဟုတ်ချောင်းဆိုးနှာစည်းနေသလားဒါမှမဟုတ်ကိုပြင်းနဲ့ပတ်သက်တဲ့လက္ခဏာလေးတွေမြန်တနည်းအားဒီလိုရှိနေရင်ကျောင်းကိုဒီနေ့ဒီဟာတွေရှိလို့လာမတက်ဖြစ်နိုင်တဲ့အကြောင်းကျောင်းကြတဲ့စနစ်တွေရှိဖို့လိုတယ်တကယ်လို့မြန်ကျောင်းသားတယောက်ဒီနေ့ပုံမှန်ကိုပြင်းဖွင့်တဲ့အချိန်မှာပြန်တက်နေရရင်မတက်ရင်ကျောင်းကလည်းပဲဘာကြောက်လဲဆိုတာကိုမိဘစီကိုပြန်စုံစမ်းဖို့လည်းလိုတယ်ဒီလိုမျိုး information တွေကကျောင်းကဆရာဆရာမတွေနဲ့မိဘတွေနဲ့အစဉ်ဆက်မပြတ်တတိယလေးတွေကိုသိနေမှပဲဒါက manage လုပ်လို့ရမယ်လို့ကျွန်တော်တို့ထင်တယ်။ဒါကြောင့်မလို့တတိယလူများကိုကလေးကဒီလိုတန်ရန်ရှိဖွယ်ရှိနေတယ်။ဘာညာသူဒီကျောင်းကိုလည်းတိုင်ပင်မယ်။နီးစပ်ရာကျမရေဌာနတွေနဲ့လည်းဆက်သွယ်ပြီးတော့ကျောင်းကြားပြီးတော့ချက်ချင်းဆောင်ရွက်တင်တယ်လို့ကျွန်တော်ထင်တယ်။အဲ့ဒီမှာတတိယလူများအဲ့လိုရှိနေရဲ့ဒါနဲ့ကိုကလေးပညာရေးနောက်ကျမှဆိုလို့သိုးရင်စီနေကလေးကိုကျောင်းရောင်းရင်မချဘူးပြောတော့ကျောင်းရောင်းရင်နာမစည်းဘူးပြောဒီလိုသဘောမျိုးတွေနဲ့လည်းကျောင်းကိုမလွတ်တဲ့အခုလို့လဲဆိုတော့ကိုဗစ်ဆိုတာကကိုတယောက်တည်းအတွက်မဟုတ်ဘူးကျွန်တဲ့ပဝင်းမြန်မာရှိတဲ့ကျောင်းသူကျောင်းသားတွေဆရာဆရာမတွေဒီကနေ့တစ်ချက်ကျွန်တဲ့ပြည်သူလူထုတွေပါပြန်ပြီးတော့ပြန်နိုင်တဲ့ယောဂမျိုးဖြစ်တဲ့အတွက်ကြောင်းကလေးကိုကျမရဲ့အသည့်လေးကိုဦးစားပေးဖို့ကျွန်တော်တို့ကတိုက်တွန်းနေပါ
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာကျောင်းသူကျောင်းသားတွေကတော့ဒီလူငယ်လူရွယ်တွေဖြစ်တဲ့အတွက်ကိုခန်းအတစုံတရာတော့ကောင်းနေတဲ့အနေထားမှာတော့ရှိကောင်းရှိနိုင်တာပေါ့နော်ယောဂအခန်းရှိတဲ့သူကလွယ်ရည်ဒီနေရာမှာဆရာဆရာမတွေဘက်ကရောဆရာဒီယောဂအခန်းရှိနေတဲ့သူအသက်တစ်စုံတရာရှိနိုင်တဲ့အနေထားရှိတဲ့သူတွေအတွက်ကောဆရာဘယ်လိုချန်ပေးချင်လဲ
ဟုတ်တယ်ဆရာဆရာမတွေကလူကြီးတွေဖြစ်တဲ့အတွက်ကြောင့်သူတို့ကအကြောင်းကိစ္စတွေမဟုတ်ဘဲနဲ့တခြားပတ်ဝန်းကျင်မှာဈေးသွားဈေးလာဟုတ်တယ်မလို့နော်အပြင်တခြားကိစ္စတွေဆရာဆရာမတွေကအသက်ကြီးတာရယ်သူတို့ရဲ့တခြားယောဂါတွေရှိနိုင်နိုင်တာရယ်ဒါမျိုးတွေကြောင့်သူတို့မှာကုသမှုတန်တရေကကလေးတွေချက်ရှိနေတယ်။ကလေးတွေကိုဒီအပြားတိုင်းနဲ့စစ်ဆေးတယ်ဒီလိုမျိုးတွေလုပ်တာအပြင်ဆရာဆရာမတွေကိုယ်တိုင်ကလည်းဒီကိုဗစ်ကင်းစင်တွေကိုလိုတာပေါ့နော်။ဒါကြောင့်မလို့ဆရာဆရာမတွေကလည်းကိုယ့်အောက်ကိုကိုယ့်ရဲ့ကျန်းမာရေးအခြေအနေအရာခုနကလေးတွေလိုပဲလိုရလို့ရှိရင်စတေးဟုံးမဲနေတာမျိုးနောက်အကြောင်းစာတင်မှုအတွက်ခွင့်ပြုချက်မရတာမျိုးဒါမျိုးတွေလည်းသူကရှိရမှာပေါ့နော်။နောက်တစ်ခုကကျတော့ဒီဆရာဆရာမတွေရဲ့ကိုဗစ်ကာကွယ်ရေးအတွက်လုပ်တာကလေးတွေအတွက်ဆံပြပဲဆရာဆရာမအမလက်မစည်းရင်ကလေးတွေကလည်းသိမှာမဟုတ်ဘူးဆရာဆရာမမမတ်တို့တည်တည်ချာချာ face ကိုတည်တည်ချာချာမတက်ရင်ကလေးတွေကလိုက်တက်ဖို့သူကကလေးတွေကြည့်နေမှာလေမိဘကိုကြည့်မယ်ဆရာဆရာမကိုကြည့်မယ်သူတို့လုပ်တဲ့အတိုင်းလုပ်တော့ role model ပေါ့ကျော်စပရီဂျင်နာတော့ဆရာဆရာမတွေရဲ့ချောင်းမှာကလေးတွေအတွက် role model အနေနဲ့ဒါတွေကိုမကြကနဒီလိုက်နာမှုအားလည်းပဲဆံပြအနေနဲ့ကလေးတွေကိုပြတ်တတ်နေ
ဟုတ်ကဲ့ဆရာရေအဲ့တော့ဒီနေရာမှာအကြောင်းပြန်ဖွင့်ပြီဆိုတော့အကြောင်းနဲ့တွေ့ပြီးဖြစ်လာနိုင်တဲ့ဒီကျူရှင်နဲ့ပတ်သက်လို့ရောဆရာအစိုးရကတော့ဖွင့်ခွင့်တော့မပေးတာဘူးပေါ့နော်
အခုလောလောဆယ်ဒီတော့ပြည်ညာရေးဝန်ကြီးဌာနကဒီကျူရှင်တွေကိုပြန်ဖွင့်ဖို့ခွင့်မပြုထားသေးဘူးကျူရှင်တွေဆိုတာက ကျောင်းမှာစာစတင်ပြီးဆိုရင်ကလေးတွေပညာရေးတွေဒါလည်းကျွန်တော်တို့ရဲ့ကာချာကြီးလို့ဖြစ်နေတာပေါ့နော်ကျောင်းသွားရမယ်ပြီးကျူရှင်တက်ရမယ်ဆိုတဲ့အခြေအနေမျိုးတွေမှာဟိုပိတ်ထားပြီးဆိုတော့လည်းပဲမှန်လို့ရတာကတော့တရားမဝင်ပြန်တဲ့နိုင်ငံလေးလက်ရှိကောင်းရှိနေသေးတာပေါ့နော်ရှိတဲ့အခါမှာလည်းပဲကိုယ်အိမ်မှာဟိုမနေနဲ့ခေါ်တင်လို့တယောက်ချင်းတင်နိုင်နေဆိုရင်တော့ဒီ
ဒါပေမဲ့ခုနကလိုအုပ်စုလိုက်တင်တဲ့အခါမှာပဲဖြစ်ဖြစ်ဒီကျွန်တော်တို့ချမှတ်ထားတဲ့လိုက်နာမယ်စီကံချက်တွေဟာအကြောင်းကဲ့သို့ပဲကျွန်မလည်းလိုက်နာဖို့လိုတာပေါ့နော်အဲ့လိုမလုပ်ရင်ဒါကကူးမဲ့အခြေအနေမျိုးရှိတော့ဒါကိုမိသားစုလည်းရှိတယ်နော်ဒီလိုအခြေအနေမျိုးတွေအဲ့ရပဲသတိပြုပြီးတော့ဥဒင်းနယ်လို့ကျွန်တော်ကြံပေးချင်ပါတယ်ဟုတ်ကဲ့ဆရာအခုတို့ကျောင်းပြန်ဖွင့်နေဆိုတ
CDC CDC ရဲ့ပညာရဲ့မှာဆိုရင်စာပြန်တင်ရမယ်အဲ့ဒီမှာ no risk ပေါ့နော်ယောဂကုသနိုင်ကြီးအနည်းဆုံးတော့စာတင်နည်းကတော့ online ပေါ့နော် internet ကိုအသုံးပြုပြီးတော့အိမ်မှာကိုနေမယ်တယောက်တည်းနဲ့ဟိုဘက်နဲ့ပြန်တင်တဲ့ဟာမျိုးကတော့အနည်းအကင်းဆုံးသို့တော်လည်းပဲကျွန်တော်ပြမပြီးအတွက်ဒီ online နေ wifi နေ internet တွေရဲ့ခက်ခဲတွေရှိတယ်ကျောင်းနေရစီစဉ်နိုင်ရင်တောင်မှကျောင်းသားမိဘတွေပြန်နေပြီးတော့ကုန်ကြလေးနဲ့စီစဉ်မှုများနိုင်တယ်ဒါမျိုးကြောင့်ဒီနည်းနဲ့သုံးနိုင်တဲ့အခါမှာဒုတိယတစ်ဆင့်သူတို့ media risk ခေါ်တဲ့အခြေအနေမျိုးလေးတွေသူပြောထားတာရှိတယ်အဲ့ဒါကတော့နည်းနိုင်မများလူနည်းအောင်လုပ်မယ် social distancing လုပ်မယ် protection လုပ်တဲ့ face mask တွေ face shield တွေအတွက်ဒီလိုရှားဆင်းလျက်သုံးမယ်လက်ဆေးမယ်စီကန်းတွေကိုတင်းကျပ်မယ်ဒါကဒုတိယနည်းပေါ့လူနည်းနည်းနဲ့အခုကျွန်တော်တို့ကျောင်းပြန်ဖွင့်တဲ့ကိစ္စစဉ်းစားတာဒီ media risk အဆင့်လောက်နဲ့လုံးလုံးစည်စနေရပါနော်ဒါ full အပြည့်အစုံပြန်ပြီးတော့ဖွင့်တဲ့အခြေအနေမဟုတ်သေးဘူးဆိုတာလည်းပဲသတိရှိနေမှဖြစ်မဲ့သဘောရှိပါတယ်။အဲ့တော့အဲ့ဒီစည်းကမ်းတွေကိုလိုက်နာလို့အောင်မြင်မှဖြည့်ဆက်တက်လို့ရမှာမလောလောတဲ့အခြေအနေမှာတော့အရင်တော့အလိုမျိုးအားလုံးစုပြုံပြန်တဲ့ပုံမှန်အတိုင်းအကြောင်းတွေပြန်ဖွင့်တဲ့အခြေအနေရတော့အရန်ကို risk များတယ်သူတို့ CDC သတ်မှတ်တာတော့ high risk ကိုသတ်မှတ်တော့ဒီလိုအခြေအနေမျိုးတွေအတိတော့ကျွန်တော်တို့လုံးလုံးမဖြစ်သေးတဲ့အခြေအနေလို့ကျွန်တော်ထင်တယ်။အဲ့တော့အခုလို median အခြေအနေနဲ့ကျွန်တော်တို့အလေလက်ကျင်းဒီလေးဆိုတော့မိဘတွေလည်းသဘောပေါက်ရှိချင်ပါလေ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ